ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုတွားရောက်ဖို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာဝါရှင်တန်မြို့တော်ကနေအင်္ဂါနေ့ကထွက်ခွာသွားပါပြီ။မတ်လ15ရက်နေ့ကနေ19ရက်နေ့အထိ၄ရက်ကြာစီးစဉ်အတွင်းဂျပန်နိုင်ငံတိုကျိုမြို့တော်စီကိုအရင်ဆုံးသွားမှာဖြစ်ပါတယ်။အဲဒီနောက်ဆိုးမြို့တော်ကိုသွားပြီးတော့ဘေကျင်းမြို့တော်စီကိုနောက်ဆုံးသွားပါလိမ့်မယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လွှတ်မှုနဲ့နျူကလ িয়ার ချင်းချောက်မှုအန္တရာယ်ရှိနေချိန်မှာအာရှပစိဖိတ်ဒေသစီကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတဲ့ပထမဆုံးခီးသွားတာဖြစ်ပါတယ်။နိုင်ငံသားရဲ့ဝန်ကြီးတယ်လစင်ဟာသုံးနိုင်ငံလုံးမှသက်ဆိုင်ရာထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့မြောက်ကိုရီးယားရဲ့ချင်းချောက်ရန်ကိုဘယ်လိုကိုင်တွယ်မလဲဆိုတဲ့ကိစ္စအာရှပစိဖိတ်ဒေသရဲ့မှာအမေရိကန်ရဲ့ကတိတွေကိုထပ်မံအာမခံဖို့နဲ့အမေရိကန်စီးပွားရေးနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေချက်ချွေရေးကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးစစ်နှစ်ကိုတောင်ကိုရီးယားနိုင်ငံမှာထားရှိဖို့ရှေ့တိုးဆောင်ရွက်မှုတွေအပေါ်တရုတ်ကအစွမ်းကုန်ကန့်ကွက်နေချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးကစစ်နှစ်ဟာမြောက်ကိုရီးယားရဲ့ရန်ကိုကာကွယ်ဖို့ဖြစ်တယ်လို့တရုတ်ကောင်ဆောင်တွေကိုရှင်းပြရလိမ့်မယ်လို့နိုင်ငံရေးအကဲခတ်တွေကပြောနေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းနိုင်ငံရေးအချုပ်တော်ပုံကြောင့်အရင်သမ္မတပကန်ဟေရာထူးကနေဖယ်ရှားခံထားရခြင်းဖြစ်ပါတယ်။ယာယီသမ္မတဟွမ်ကီယိုအန်နဲ့တွေ့ဆုံတဲ့အခါမှာမစ္စတာတီလစင်ဟာမြောက်ကိုရီးယားအရေးကိစ္စနဲ့တပ်ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်အကြောင်းကိုအဓိကဆွေးနွေးကြလိမ့်မယ်လို့ပြောလင်းရပါတယ်ရှင်။